မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားတဲ့ဖျားသုံးစုနေဆက်အဝင်ထွက်ကိုနောက်ထပ်နှစ်ပတ်တက်တန်းထပ်တိုးမယ်အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။ကရင်ပြည်နယ်ကော့ကရိတ်ခရိုင်နဲ့ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကြားဖျားသုံးစုနေဆက်မှာဝင်ထွက်သွားလာမှုတွေကိုစက်တင်ဘာလနှောင်းပိုင်းကစယာယီပိတ်ထားတဲ့ထိုင်းနိုင်ငံကအခုနောက်ထပ်နှစ်ပတ်ထပ်တိုးဖို့ကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအဓိကနေဆက်လမ်းကြောင်းတွေကတခုဖြစ်တဲ့ဖျားသုံးစုမှာထိုင်းနိုင်ငံဘက်ကယာယီပိတ်ထားတဲ့အတွက်အပြန်အလှန်အနေနဲ့မြန်မာဘက်ကလည်းကန့်သတ်မှုတွေလုပ်ထားတယ်လို့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှူးဦးကျော်စိုးကပြောပါတယ်
။ကျွန်တော်ကတော့ဟိုဂိတ်ပြောင်းအဖွင့်ထားလို့လည်းဟိုဘက်ကြည့်ရတဲ့ဒီဆက်နေတဲ့မျိုးတို့တော့ဗျာသွားလာကြတာပေါ့ဟိုဘက်ကြည့်ရတော့သွားလာနေကိုကတော့ဒီယောဂမှုကြောင့်ခဏရက်ခါတဲ့သဘောပါပဲ။ကျွန်တော်တို့ကလည်းဟိုဘက်ကယောဂတွေသိလို့ကျွန်တော်တို့ပဲလည်းမလာနဲ့ဆိုပြီးကျွန်တော်တို့ကန့်လာတာပေါ့။လာလို့ကျွန်တော်တို့ကထားကြည့်လို့လေသူတို့ဘက်ကပြန်ကျန်လာတာပေါ့ဗျာအဲ့လိုတွေပေါ့
အခုရပိုင်းထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံသားတချို့ဖမ်းဆီးခံနေရပြီးကက်ယောဂဥပဒေရွေနဲ့အရေးယူခံနေရတာရှိကြောင်းမြန်မာတန်ယုံအလုပ်သမားတန်ရာရှိဦးဝေလင်းမောင်က VOA ကိုပြောပါတယ်တရားမဝင်လာရောက်သူတွေကိုထိုင်းနိုင်ငံဘက်ကထောင်ဒဏ်ရက်60ချမှတ်လိမ့်ရှိပေမဲ့တရားရုံးမှာဝင်ခံနေဆိုရင်တော့ပြစ်ဒဏ်လျှော့ပေါ်နိုင်တယ်လို့လည်းပြောပါတယ်
နေစစ်ကြော်တော့သူကဒီတောင်ရက်60ပေါ့သူကဒီကျမကြီးဥပဒေကသူရေးယူတာလေးတွေလို့ရှိတယ်ဒါပေမဲ့လို့အဲ့ဒါမှသူတို့ကမဲဆောင်ဘက်ကထဲမှာနေတော့မိတယ်ဆိုတော့သူတို့ဥပဒေရသူတို့ဝန်ခံတယ်ဆိုတော့သူတို့တလားရောသွားတယ်ရက်30လောက်တော့ထောင်ချတာလေးကဆုံးချတာလေးတော့ရှိတယ်ပေါ့
မြန်မာပြည်မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအရှိန်မြင့်လာတဲ့စက်တင်ဘာလအစောပိုင်းကစလို့ထိုင်းဆိုရကမြန်မာနဲ့ထိစပ်နေတဲ့မဲဆိုင်တာချီလေးမဲဆောင်များဝတီရန်နောင်းကော့တောင်းဒီနယ်ဆက်ကိတ်ဒီမှာလုံခြုံရေးပူပြီးတင်းကျပ်လာတာပါနိုဝင်ဘာ2ရက်တနင်္လာနေ့ကန်ချာရဘူရီခရိုင်စန်တာဘူရီနယ်ဆက်ကနေလူကုန်ကူးအဖွဲ့တွေနဲ့ချိတ်ဆက်ပြီးဝင်လာတဲ့မြန်မာနိုင်ငံသားအယောက်30လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးကိုဗစ်ထိန်းချုပ်ရေးဥပဒေနဲ့ရေးယူထားပါတယ်စက်တင်ဘာလတလရဲမှာတင်မြန်မာနိုင်ငံသားအယောက်6000ကျော်လောက်ဖမ်းဆီးမိရလို့လဲထိုင်းလုံခြုံရေးတောင်းရှိသူတွေကသတင်းထုတ်ပြန်ထားပါတယ်ကိုဗစ်ကရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3800ကျော်ရှိရဲထိုင်းနိုင်ငံမှာကူးစက်မှုတွေရောလာတာကြောင့်ကန့်သတ်မှုတွေလျှော့ပေါက်ပေးလာခဲ့ပြီးနဲ့မကြသေးခင်ကာလအတွင်းမြန်မာနိုင်ငံမှာသေဆုံးသူတွေ1000ကျော်နဲ့ကူးစက်မှုတွေ1000ကျော်အထိတိုးလာရကရောဂါကူးစက်မှုပြန့်နှံ့လာမှာစိုးရိမ်မှုတွေကြောင့်နေဆက်အဝင်ထွက်တဲ့အသွားအလာလှုပ်ရှားမှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာဖြစ်ပါတယ်ကျွန်တော်ကတော့စောထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ